ဗြိတိန်နိုင်ငံလန်ဒန်မြို့နီးကရပ်ထားတဲ့ထရက်ကားတစ်စင်းပေါ်မှာတေဆုံးသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးနောက်ထပ်လူ2ယောက်ကိုဗြိတိန်ရဲတပ်ဖွဲ့ကဒီနေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့လူ2ယောက်ဟာအင်္ဂလန်အနောက်မြောက်ပိုင်းဝါရင်တန်မြို့ကအသက်38နှစ်အရွယ်အမျိုးသားတဦးနဲ့အမျိုးသမီးတဦးဖြစ်ပြီးတော့သူတို့ကိုလူသတ်မှုပါဝင်လူကုန်ကူးမှုမှာပူပေါင်းကြံစည်သူတွေအဖြစ်တန်တရားရှိတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီမှုနဲ့ဆက်ဆက်ပြီးစောပိုင်းကဖမ်းဆီးထားတဲ့ဒီအသက်25နှစ်အရွယ်ထရက်ကာမောင်းတဲ့သူကိုလည်းလူသတ်မှုနဲ့တန်တရားရှိတယ်ဆိုပြီးတော့ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်။ရဲတပ်ဖွဲ့ကတည်ဆုံသွားတဲ့သူတွေကိုစတင်စစ်ဆေးဖော်ထုတ်နေခြင်းမှာပဲအခုလိုမျိုးဖမ်းဆီးတာတွေလုပ်ခဲ့တာပါ။အောက်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS Grey မျိုးကဒီ Walter Clyde စံမှုဆောင်တခုမှာရပ်ထားတဲ့ကုန်တင်ကားတွေကနေအမျိုးသား32ဦးနဲ့အမျိုးသမီး10ဦးပါဝင်တဲ့လူသေးအလောင်း39လောင်းကိုတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ Britain Anabine ကပြောပါတယ်။ဒီလူတွေဟာတရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအခုချိန်ထိအတည်မပြုနိုင်သေးကြောင်းနဲ့တရုတ်နိုင်ငံအနေနဲ့ Britain တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝါချူရင်းကဒီနေ့ပြောပါတယ်ဗြိတိန်အနေနဲ့တည်ဆုံသွားတဲ့သူတွေဘသူဘဝဖြစ်တယ်ဆိုတာကိုအများဆုံးဖော်ထုတ်ပြီးတော့ဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြထန်ထန်အရေးယူပေးဖို့တရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်ခင်ဗျာ